မန္တလေးတိုင်း NLD ပါတီဒီမိုကရတဒေါ်ဝင်းမြတ်မြတ်လွေရစေပြန်လည်လာပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီမန္တလေးတိုင်းဒီမိုကရတဒေါ်ဝင်းမြတ်မြတ်ဟာဒီနေ့ပဲမန္တလေးဥပိုလ်ထောင်ကနေပြန်လည်လာခဲ့တာပါ။လွေရစေလို့ပြန်လည်လာတာလို့လည်းမန္တလေးမြို့နေအိမ်ကိုပြန်ရောက်လာတဲ့ဒေါ်ဝင်းမြတ်မြတ်က VOA ကိုအခုလိုပြောပြပါတယ်။
လူရဲ့အပြင်းနဲ့လွတ်လာတာပါလူရဲ့စီလို့လွတ်လာတာပါဟုတ်ပါတယ်။ဟောနိုင်ငံရေးနဲ့ပတ်သက်ရင်တော့ဒါကဒီခေါင်းဆောင်ပိုင်းဒီနိုင်ငံမှာဟိုပါနေပေါ့နော်ဒီ NLD အစိုးရအဖွဲ့ကကြီးခဲ့ဒီအကုန်ခေါင်းဆောင်ထားတယ်ဒါဒီအမြန်ဆုံးလွတ်ပြီးတိုင်းပြည်ထူထောင်တဲ့နေရာမှာဒီပုဂ္ဂိုလ်တွေကပြန်ပြီးတော့မှဟိုပါနေပေါ့တာဝန်ယူနိုင်ဖို့လိုပါတယ်အဲ့ဒါတခုပဲပြောချင်တယ်
2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းခဲ့တာကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့ထောက်တန်း3နှစ်အပြစ်ပေးခံခဲ့ရပြီးအခုလိုတော်ဝင်မြတ်မြတ်နောက်ဆုံးပြန်လွတ်လာခဲ့တာပါဆေယနာသိမ်းမှုကိုဆန့်ကျင်တဲ့မန္တလေးမြို့ကလှုပ်ရှားမှုမှာဥဆောင်ဟောပြောခဲ့တယ်ဆိုတဲ့ဆွဆွဲချက်ကတော့မမှန်ဘူးလို့တော်ဝင်မြတ်မြတ်ကညှင်းဆန်ခဲ့ပေမဲ့တက်မတော်ကိုအကြီးအကျယ်ပြက်စီမှုပုံမှန်905ကကြီးနဲ့2022ခုနှစ်ဇွန်လ29ရက်နေ့ကဥပိုလ်အထူးတရားရုံးကနေတော်ဝင်မြတ်မြတ်ကိုအပြစ်ရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်တော်ဝင်မြတ်မြတ်ဟာ2020ပြည့်ရွေးကောက်ပွဲမှာNLD ပါတီစင်ကူးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်အနိုင်ရခဲ့သူလည်းဖြစ်ပါတယ်ခင်ဗျ